This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဩဂုတ်လ9ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စည်ရင်းသတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ။ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယိုအန်ယူဂျီစီရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရီးသတင်းအနေဖြင့်လူစိတ်ပြောင်းနေသောအကြမ်းဖက်စစ်ကောင်စီနှင့်လက်တွဲဆောင်ရွက်နေသူများထောက်ခံအားပေးနေသူများအနေဖြင့်မိမိတို့၏လောရများကိုရက်တန်းကရက်ကြရန်NUG ကျန်းမာရေးဝန်ကြီးဌာနကအလေးနက်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။လူစိတ်ပြောင်းနေသောအကြမ်းဖက်စစ်ကောင်စီနှင့်လက်တွဲဆောင်ရွက်နေသူများထောက်ခံအားပေးနေသူများအနေဖြင့်မိမိတို့၏လုပ်ရများကိုရက်တန်းကရက်ကြရန် NUG ကျန်းမာရေးဝန်ကြီးဌာနကအလေးနက်တိုက်တွန်းထုတ်ပြန်လိုက်ပါတယ်။ဩဂုတ်လ6ရက်မှာ NUG ကျန်းမာရေးဝန်ကြီးဌာနမှထုတ်ပြန်ကြေညာချက်အမှတ်6မြင်းဆောင်2025ကိုထုတ်ပြန်ပါတယ်။ဇူလိုင်လ29ရက်နေ့ည10:30မိနစ်အချိန်ခန့်တွင်စကိုင်းတိုင်းကံဘလူမြို့နယ်ရှိချာချင်းပြည်သူစေယုံအားအကြမ်းဖက်စစ်ကောင်စီတပ်ကလေကြောင်းဖြင့်နှစ်ကြိမ်တိုင်ဘုံကျဲတိုက်ခိုက်ခဲ့ရာစေယုံတက်ရောက်ကုသနေသောကလေးငယ်တဦးအသက်ကြီးရွယ်အိုတဦးအမျိုးသမီးနှစ်ဦးအပါအဝင်စုစုပေါင်းအပြစ်မဲ့ပြည်သူ၅ဦးသေဆုံးခဲ့ရပြီး၃ဦးမှာပြင်းထန်ဒဏ်ရာများရရှိခဲ့ကာလူနာဆောင်ခွဲစိတ်ခံဓမ္မံခံစေဝါနှင့်စေယုံသုံးပစ္စည်းများဝန်ထမ်းနားနေဆောင်အပါအဝင်စေယုံအဆောက်အုံများထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြပါတယ်။အကြမ်းဖက်စစ်ကောင်စီသည်စေယုံစေကမ်းများအပေါ်လေကြောင်းဖြင့်ဘုံကျဲတိုက်ခိုက်မှုများကိုယခင်နှစ်များထက်2025ခုနှစ်အတွင်းအကြမ်းရည်များစွာတိုးမြင့်၍ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်လျက်ရှိပြီးအထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းတွင်မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့သောသကိုင်းငလင်ကြီးကြောင့်ပြည်သူတို့၏အသက်အိုးအိမ်များစွာထိခိုက်ဆုံးရှုံးခဲ့ရပြီးနောက်ပိုင်းကာလများတွင်အကြမ်းဖက်စစ်ကောင်စီကစေယုံစေကမ်းများအပေါ်လေကြောင်းတိုက်ခိုက်မှုများကိုအရှိန်တိုးမြင့်အကြမ်းဖက်တိုက်ခိုက်ခဲ့ကြောင်းကိုတွေ့ရှိရတယ်လို့ဖော်ပြပါတယ်။အကြမ်းဖက်စစ်ကောင်စီသည်လူဘလူးဝါရကင်ဆွဲထားသည့်စစ်အာဏာရှင် PP လေးနှစ်ကျော်ကာလအတွင်းစေယုံစေကမ်းများနှင့်ကျန်းမာရေးကဏ္ဍအပေါ်တမင်ပြတ်မှတ်ထား၍တိုက်ခိုက်မှုများသည်ဂျနီဗာကွန်ဗင်းရှင်းကမ္ဘာကူလာသမဂ္ဂလူညိုရေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနှင့်လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေများကိုပြောင်ပြောင်တင်းတင်းချိုးဖောက်နေခြင်းဖြစ်ပြီးမြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနသည်ကြာဆုံးသွားသောကျန်းမာရေးဝန်ထမ်းများလူနာများပြည်သူများတော်လှန်ရေးဘော်များ၏မိသားစုများနှင့်ထပ်တူအထူးကြေကွဲဝန်နေရတယ်လို့ဖော်ပြပါသည်ဝန်ကြီးဌာနသည်တည်ဆုံးထိခိုက်ခဲ့ရသည့်ကျန်းမာရေးဝန်ထမ်းများနှင့်ပြည်သူများအတွက်တရားမျှတမှုကိုဆောင်ကျဉ်းသွားမည်ဖြစ်ပြီးအကြမ်းဖက်စစ်ကောင်စီနှင့်၎င်းတို့၏လက်ပါစီကြံရပါများကိုတရားဥပဒေအရပြင်းထန်စွာအရေးယူဆောင်ရွက်သွားမည်ဖြစ်ပြီးလူစိတ်ပြောင်းနေသောအကြမ်းဖက်စစ်ကောင်စီနှင့်လက်တွဲဆောင်ရွက်နေသူများထောက်ခံအားပေးနေသူများအနေဖြင့်မိမိတို့၏လုပ်ရများကိုရက်တန်းကရက်ကြရန်အလေးအနက်တိုက်တွန်းထားပါရခင်ဗျာဒုတိယသတင်းအနေဖြင့်တော်လှန်ရေးတပ်တွေထိန်းချုပ်စုမှုထားတဲ့နေမြေကိုစစ်ကြောင်းထိုးနေတဲ့စစ်တပ်ကိုတိုက်ခိုက်မှုစစ်တပ်ဘက်က80ခန့်ထိခိုက်ကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တော်လိုင်းတက်တွေထိန်းချုပ်စိုးမိုးထားတဲ့နယ်မြေတစ်ခုကိုအကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲတွေဇက်တိုက်ဖြစ်နေရာ စစ်တပ်ဘက်က80ခန့်ထိခိုက်ကြဆုံးမှုရှိတယ်လို့တရက်ခရိုင်တပ်ရင်းတစ်ကဒီနေ့ဩဂုတ်လ9ရက်မှာထုတ်ပြန်လာပါတယ်။အကြမ်းဖက်စစ်တပ်ဟာဇူလိုင်လ18ရက်နေ့ကစပြီးဒီနေ့အထိအင်အား600ခန့်နဲ့တော်လှန်ရေးတပ်တွေစိုးမိုးထားတဲ့နေမြေတနေရာကိုစစ်ကြောင်းထိုးနေတဲ့အတွက်တိုက်ပွဲတွေနေ့စဉ်နှီးပါဖြစ်နေတယ်လို့သိရပါတယ်။နေပြည်တော်ကနေစပြီးစစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကြားဖြတ်မိုင်းဆွဲတိုက်ခိုက်တာတတ်မှတ်ထားတဲ့တပ်ကွင်းထဲကိုဝင်လာချိန်မှာနင်းမိုင်းနဲ့ဆွဲမိုင်းတွေမိတာနဲ့ထိတ်တိုက်ရင်ဆိုင်ခုခံရတဲ့တိုက်ပွဲတွေကြောင့်ရန်သူစစ်တပ်ဘက်က80ဦးဝန်းကျင်ခန့်ထိခိုက်ကြဆုံးသွားတယ်လို့တရက်ခရိုင်တရင်တစ်ကဆိုပါတယ်။အခုလိုအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတဲ့စစ်သားတွေကိုတော်လိုင်းတပ်တွေခုခံတိုက်ခိုက်ရမှာစစ်တပ်ဘက်ကထိခိုက်မှုတေဆုံးမှုတွေရှိသလိုတော်လိုင်းတပ်တွေဘက်ကရဲဘော်2ဦးမစိုးရိမ်ရဒဏ်ရာရရှိထားပြီးစခန်းအချို့လက်လွတ်ခဲ့ရတယ်လို့အတည်ပြုထားပါတယ်။စစ်တပ်ဘက်ကစစ်ကြောင်းထိုးနေစေဖြစ်တဲ့အတွက်ဘယ်နေရာမှာမဆိုးတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်စစ်တပ်စစ်ကြောင်းနဲ့နီးတဲ့နေရာတွေမှာနေထိုင်တာမျိုးမလုပ်ကြဘို့တော်လိုင်းတပ်တွေကမြစ်တာရက်ခံထားပါတယ်။စစ်ကြောင်းထိုးနေတဲ့စစ်တပ်စစ်ကြောင်းကိုနေပြည်တော်တိုင်းစစ်ဌာနအမှတ်902တပ်ရင်းအမှတ်804တပ်ရင်းတရက်ခိုင်တပ်ရင်းတင်းနဲ့အောင်လံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့အောင်လံပကဖတို့ပူးပေါင်းပြီးခုခံတိုက်ခိုက်နေတာပဲဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးငဇုံမြို့နယ်အတွင်းတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ရမှာစစ်တပ်ဘက်က25ဦးခန့်တေပြီး35ဦးထပ်မံနေဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းညံခရိုင်နယ်ကငဇုံမြို့နယ်မှာဇူလိုင်လအတွင်းတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ရမှာစစ်တပ်ဘက်က25ဦးခန့်တေဆုံးပြီး35ဦးထပ်မံနေဒဏ်ရာရသွားတယ်လို့မန္တလေးခရိုင်အမှတ်5တရင်ကဒီနေ့ဩဂုတ်လ9ရက်မှာထုတ်ပြန်လာပါတယ်။မြင်းညံခရိုင်ငဇုံမြို့နယ်စမိတ်ခုံစစ်ကန်းကနေငမကြီးရဲခင်းစခန်းမှာအင်အားလာဖြည့်တဲ့ရဲစစ်သားနဲ့ပြူစောထီးတွေအင်အား200ခန့်နဲ့စစ်ကြောင်းထိုးလာတဲ့အတွက်စစ်တပ်စစ်ကြောင်းနဲ့တော်လိုင်းတပ်တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့တာနဲ့ပတ်သက်လို့အခုလိုအသိပေးလာတာဖြစ်ပါတယ်။အဲ့ဒီစစ်ကြောင်းဇူလိုင်လ10ရက်နေ့မှာငမကြီးရဲခင်းစခန်းကနေထွက်လာပြီးမိုးထောင်ရွာဘက်ကနေကုန်းလေရွာဘက်စစ်ကြောင်းထိုးလာချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဇူလိုင်လ10ရက်နေ့မှာလည်းပောက်တော့ရွာဘက်စစ်ကြောင်းထိုးလာပြီးနေကြီးရွာဘက်တက်မဲ့ရှစ်ထွက်ကင်းတွေကိုတော်လိုင်းတက်တွေစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဇူလိုင်12ရက်နေ့မှာလဲပောက်တော့ရွာကနေနေကြီးရွာဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုတော်လိုင်းတက်တွေစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့မန္တလေးခရိုင်အမှတ်5တပ်ရင်းကပြောပါတယ်။အဲ့ဒီစစ်တပ်စစ်ကြောင်းနဲ့တော်လိုင်းတက်တွေသုံးကြိမ်တိုင်ဖြစ်ခဲ့တဲ့ထိတွေ့တိုက်ပွဲတွေမှာရန်သူစစ်တပ်ဘက်က25ဦးခန့်တေဆုံးက35ဦးကျော်ထိခိုက်ဒဏ်ရာရသွားတာလို့လည်းအသိပေးပါတယ်။ဇူလိုင်လ10ရက်နေ့မှာစစ်တပ်စစ်ကြောင်းဟာကုန်းလေရွာကပြည်သူပိုင်နေအိမ်73လုံးကိုမိရှို့ဖျက်ဆီးခဲ့ပြီးအဲ့ဒီနေ့ကတိုက်ပွဲမှာတော်လိုင်းတပ်တွေဘက်ကရဲဘော်တအုပ်ကြဆုံးခဲ့ပြီး4ဦးဒဏ်ရာရခဲ့တယ်လို့မန္တလေးခရိုင်အမှတ်5တပ်ရင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇူလိုင်လ12ရက်နေ့တိုက်ပွဲမှာစစ်တပ်ကလေကြောင်းကနေ SU-30 လို့ယူဆရတဲ့ဘုံကျဲတိုက်လေယာဉ်နဲ့နတ်ကြီးရွာတဲကိုဘုံသီး6လုံးရွာအနီးကိုဘုံသီး2လုံးကျဲချခဲ့ပြီးမော်တာ7နှစ်နဲ့2ချိန်ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။အင်အား200ခန့်ရှိတဲ့စစ်တပ်စစ်ကြောင်းကိုမန္တလေးခရိုင်အမှတ်5တပ်ရင်းမရပူရမြို့နယ်ပကဖဇာမနီပြောက်ကြားတပ်ဖွဲ့ငဇွန် CDM SOM မြောင်ဘိုးဆက်ကြာစစ်ကြောင်းမြင်းညံမြောက်ပိုင်းပြောက်ကြားတပ်ဖွဲ့မြင်းညံခရိုင်အမှတ်9တပ်ရင်း TGYR ပြောက်ကြားတပ်ဖွဲ့ငဇွန်မြင်းညံခရိုင်အမှတ်9တပ်ရင်းမြင်းညံခရိုင်အမှတ်6တပ်ရင်းငဇွန်မြို့နယ်ပကဖငဇွန်မြို့နယ်ပလဖသစ္စာလနာကြီးတပ်ဖွဲ့နဲ့နေမြေကန်တော်လိုင်းအင်အားစုတွေပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီချင်းတွင်းမြေကြောင်အတိုင်းဆန်တက်လာတဲ့စစ်သင်္ဘောအုပ်ကိုတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်မှုရှိနိုင်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းတွင်းမြေကြောင်အတိုင်းဆန်တက်လာတဲ့စစ်သင်္ဘောအုပ်ကိုတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်မှုရှိနိုင်တယ်လို့ Braveheart Army BHA ကဒီနေ့ဩဂုတ်လ9ရက်မှာထုတ်ပြန်လာပါတယ်။ဩဂုတ်လ3ရက်နေ့ကချင်းတွင်းမြေကြောင်အတိုင်းအထက်ကိုဆန်တက်လာတဲ့စစ်သင်္ဘောတစ်စင်းနဲ့တွဲတွန်း10စင်းကိုအဲဒီနေ့မနက် 7:15 မိနစ်ခန့်အချိန်မှာချင်းတွင်း Fighter Group CFG Braveheart Army BHA တို့ပူးပေါင်းပြီးရှစ်ထွက်မိုင်း3လုံးပွိုင့်1ပွိုင့်နဲ့ဖောက်ခွဲခဲ့ပြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်အုပ်စုဘက်ကလက်နက်ငယ်မျိုးစုံနဲ့ပြန်လည်ပစ်ခတ်ခဲ့ပေမဲ့တော်လှန်ရေးရဲဘော်တွေအထိခိုက်မရှိခဲ့ဘူးလို့သိရပါတယ်။စေအုပ်စုဘက်ကထိခိုက်တိုက်ဆုံမှုတွေရှိနိုင်ပေမဲ့အသေးစိတ်သိရအောင်ဆက်လက်ဆုံဆန်းနေစေလို့ Braveheart Army BHA တပ်ဖွဲ့ကအတည်ပြုပါတယ်။တော်လိုင်းရဲဘော်တွေအနေနဲ့အချင်းချင်းကူညီဖေးမဖို့လိုပြီးအချင်းချင်းညီညွတ်စွာနဲ့အာဏာယူစေအုပ်စုကိုတိုက်ထုတ်မှ စစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့မိဘပြည်သူဘက်ကလည်းစစ်အာဏာရှင်စနစ်အမြန်ဆုံးနှိမ်ချုပ်နိုင်ရေးမလျှော့တဲ့ဇွဲနဲ့ဆက်လက်ပူးပေါင်းပါဝင်ပေးကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးသတင်းအနေဖြင့်ဒနုပြည်သူလွတ်မြောက်ရေးတပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLF DPLA သည်စစ်အာဏာရှင်တိုက်ထုတ်ရာတွင်အဆုံးထိပူးပေါင်းပါဝင်တိုက်ခိုက်သွားမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဒနုပြည်သူလွတ်မြောက်ရေးတပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLF DPLA သည်စစ်အာဏာရှင်တိုက်ထုတ်ရာတွင်အဆုံးထိပူးပေါင်းပါဝင်တိုက်ခိုက်သွားမည်ဖြစ်ကြောင်းထုတ်ပြန်ပါသည်။ဒနုပြည်သူလွတ်မြောက်ရေးတပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLF DPLA ၏သုံးနှစ်ပြည့်အထိမ်းအမှတ်ထုတ်ပြန်ကြေညာချက်မှာဖော်ပြပါသည်။ဒနုပြည်သူလွတ်မြောက်ရေးတပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLF DPLA ကို2022ခုနှစ်ဩဂုတ်လ9ရက်နေ့ကစတင်တည်ထောင်ခဲ့တာဖြစ်ပြီးယနေ့2025ခုနှစ်ဩဂုတ်လ9ရက်နေ့မှာတော့3နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်တယ်လို့ဖော်ပြပါဗျ။ဒနုပြည်သူလွတ်မြောက်ရေးတပ်ဦးဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLF DPLA သည်စစ်အာဏာရှင်တိုက်ထုတ်ရာတွင်အဆုံးထိပူးပေါင်းပါဝင်တိုက်ခိုက်သွားမည်ဖြစ်ပြီးဒနုပြည်နယ်ဖော်ဆောင်ရန်နှင့်ဒနုဒေသအတွင်းရှိပြည်သူလူထုများကိုကာကွယ်စောင့်ရှောက်သွားမည်ဖြစ်ကြောင်းကတိသစ္စာပြုရင်းဤထုတ်ပြန်ချက်အားထုတ်ပြန်လိုက်တယ်လို့ဖော်ပြပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်တင်လွှင့်ပေးနေပါတယ်စီရီသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်ဩဂုတ်လ9ရက်နေ့ Radio NUG ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမော်ပါဒီမောက်ဆုံးတင်ပြပေးမယ့်သတင်းကတော့တနောင်ကြီးမြို့နယ်မှာမိုးသည်ထန်စွာရွာသွန်းပြီးတောင်ကျချောင်းရင်နဲ့မြေပြိုမှုကြောင့်သေဆုံးသူ11ဦးအထိရှိလာတဲ့သတင်းဖြစ်ပါတယ်ကျင်းပြည်နယ်တနောင်ကြီးမြို့နယ်မှာမိုးသည်ထန်စွာရွာတာကြောင့်တောင်ကျချောင်းရင်နဲ့မြေပြိုမှုတွေဖြစ်ခဲ့တာကြောင့်သေဆုံးသူရေအတွက်ဟာ11ဦးအထိရှိလာပြီးပြောင်းဆုံးနေသူတွေလည်းရှိနေသေးလို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ဇူလိုင်လ29ရက်နေ့ကဖြစ်ခဲ့တဲ့မြေပြုံမှုမှာအိမ်အလုံး30ခန့်ထိခိုက်ပျက်စီးခဲ့ရပြီးအိမ်လေးလုံးလုံးဝပျက်စီးသွားပေမဲ့လူထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။ဩဂုတ်လ4ရက်နေ့ကရွာသွန်းခဲ့တဲ့မိုးကြောင့်ဩဂုတ်လ5ရက်နေ့မှာတော့လူသေဆုံးတဲ့အထိမြေပြုံမှုတွေဖြစ်ခဲ့တာလို့သိရပါတယ်။ဒီကနေ့ဩဂုတ်လ9ရက်နေ့မနက်ပိုင်းအထိမိုးဆက်ရွာနေတာကြောင့်တနောင်ကြီးမြို့ရင်းနဲ့တနောင်ကြီးမြို့နယ်ကခြေရွာတွေဖြစ်တဲ့လိပ်ပြာလေးရွာ၊ခိုးဝင်းရွာနဲ့ချားကြီးရွာတွေကဥယျာဉ်ခြံထဲမှာနေထိုင်လူစုစုပေါင်း11ဦးသေဆုံးပြီးပျောက်ဆုံးနေသူတွေရှိသေးတယ်လို့အိမ်တွေဟာလည်းမြေပြိုမှုလိုက်ဒီနေ့အထိရှိနေသေးလို့တနောင်ဒေသနေသူတို့ကပြောပါရယ်။ဆိုပါမြေပြိုမှုဖြစ်စဉ်ဟာတနောင်ကြီးမြို့နယ်မှာတစ်ချိန်မှမဖြစ်ဘူးတဲ့မြေပြိုမှုဖြစ်ပြီးတင်ကရချောင်းတွေတံတားတွေခြေရွာချင်းဆက်လမ်းတွေလုံးဝပျက်စီးသွားတယ်လို့နှိရှေပင်ဖြစ်တဲ့ဒင်းရင်ပင်တွေဒူးရင်နဲ့ကွန်သီးပင်တွေသမိုးဝဲချောင်းအတွက်စိုက်ပျိုးထားတဲ့ဖလာပင်တွေလုံးဝပျက်စီးသွားတယ်လို့သိရပါရယ်။ခုရရှိထားတဲ့စည်ရင်ဟာအဂုလ9ရက်နေ့မနက်ပိုင်းအထိရရှိထားတဲ့စည်ရင်ဖြစ်ပြီးဒီနေ့အထိမိုးရွာနေဆဲဖြစ်တာကြောင့်ဥယျာဉ်ခြံတွေမှာနေထိုင်တဲ့သူတွေကအချို့ပြန်ရောက်မလာကြသေးဘူးလို့သိရပါတယ်။ဥယျာဉ်ခြံတွေထဲမှာမြေပြိုပြီးသေဆုံးသွားသူတွေကိုတွားရောက်ပေါ်ထုတ်ပြီးသယ်ယူရတာဟာအလွန်ခက်ခဲတဲ့အနေအထားလို့ကုညီကယ်ဆယ်ရေးလုပ်နေသူတွေစီကလည်းသိရပါတယ်ရှင်။ဆက်လက်ပြီးစောတိမြို့နယ်ရင်2025ခုနှစ်ဇူလိုင်လ24ရက်နေ့မှစ၍အခုချိန်ထိရေကြီးရေရှမ်းမှုကြောင့်ခြေရွာပေါင်း40နီးပါးရင်းနစ်မြုပ်ရသည့်အပြင်ကျောင်းများကိုယာယီပိတ်ထားရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ KNU ကင်းအမျိုးသားစည်းရုံးကောက်တူးလေအုပ်ချုပ်နယ်မြေကလဲလူထုခရိုင်စောတိမြို့နယ်မှာ2025ခုနှစ်ဇူလိုင်လ24ရက်နေ့ကတည်းကစတင်ပြီးအခုချိန်ထိရေကြီးရေရှမ်းမှုတွေကြောင့်ခြေရွာပေါင်း40နီးပါးရင်းနစ်မြုပ်ရတဲ့အပြင်ကျောင်းတွေကိုယာယီပိတ်ထားရတယ်လို့ဖော်ပြပါရတယ်။ဒါအပြင်လေပြင်းမုန်တိုင်းတိုက်ခတ်မှုကြောင့်ဒေသခံတို့ရဲ့နေအိမ်၁၁လုံးပျက်စီးခဲ့ရပြီးဇူလိုင်လ24ရက်နေ့ကစပြီးရေကြီးရေရှမ်းမှုကြောင့်စစ်တောင်းမြေနောက်ဘက်ကမ်းနဲ့အရှေ့ဘက်ကမ်းခြေရွာများမှာရေနစ်မြုပ်ခဲ့တယ်လို့ဆိုပါရက်။မှတ်သုံးဒေသတွင်1ညောင်တာယာခြေရွာ2ဖားပေါင်ခြေရွာ3ညောင်ချတောက်ခြေရွာ4ကျွန်းချောင်းခြေရွာစတဲ့ခြေရွာများရေနစ်မြုပ်ခဲ့ပြီးလေစဘာဆိုင်ပြိုသည့်လေအကစုစုပေါင်း 1695.39 ဧကများလည်းရေနစ်မြုပ်ခဲ့ရပြီး၎င်းခြေရွာများမှာအင်ဂျင်900ကျော်ရှိတယ်လို့ဆိုပါရက်ရှင်။ဂျမစီအိုစုရဲ့မြန်မာစစ်ကော်မရှင်ကအမေရိကန်အစိုးရကိုလော်ဘီလုပ်ပေးဖို့ဝါရှင်တန်အခြေစိုက် DCI Group ကိုတစ်နှစ်ဒေါ်လာ3သန်းနဲ့5ယန်းနဲ့တရင်ကိုလည်းတင်ပြပေးချင်ပါတယ်။ဂျမစီအိုစုရဲ့မြန်မာစစ်ကော်မရှင်ကအမေရိကန်အစိုးရကိုလော်ဘီလုပ်ပေးဖို့ဝ ါရှင်တန်ခြေဆိုင် DCN Group ကိုတနစ်ဒေါ်လာ3သန်းနဲ့ဟာရင်လိုက်တယ်လို့သိရပါတယ်။ကုန်သွယ်ရေးသဘာဝတရားစာတထုတ်လုပ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ဆိုရနဲ့ဆက်ဆံရေးအဆင်ပြေစေဖို့ငားရန်ကြောင့်ဝါရှင်တန် DC ခြေဆိုင် Wilson Center မှသူတည်တည်တူဖြစ်တဲ့ကိုရဲမျိုးဟင်းကမြန်မာပြည်သူများသိရှိစေဖို့သူ့ရဲ့ social media မှာဖော်ပြထားပါတယ်။စကောင်းစီကအမေရိကန်မှာ lobby လုပ်ဖို့တနစ်ဒေါ်လာ3သန်းနဲ့ lobby အဖွဲ့ကိုငှားတဲ့မြန်မာစစ်ကောင်စီအခုစစ်ကော်မရှင်ဟာအမေရိကန်ဆိုရကို lobby လုပ်ပေးဖို့ Washington ခြေဆိုင် DCI Group ကိုတနစ်ဒေါ်လာ3သန်းနဲ့ငှားရလိုက်တယ်လို့သိရပါတယ်။ဒီကကတော့ကုန်သွယ်ရေးသဘာဝတရားစာတထုတ်လုပ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုအဓိကပြစ်မှတ်ထားပြီးအမေရိကန်ဆိုရနဲ့ဆက်ဆံရေးအဆင်ပြေစေဖို့ DCI Group ကအကူအညီပေးသွားမယ်လို့ဒီဘက်ကမှတ်ပုံတင်တင်သွင်းတဲ့အထောက်အထားမှရေးသားထားပါတယ်။2025ခုနှစ်ဩဂုတ်လ1ရက်နေ့နေ့စွဲနဲ့မှတ်ပုံတင်ထားတာတွေ့ရပါတယ်။စစ်ကော်မရှင်ဘက်ကပြန်ကြားရေးဝန်ကြီးဌာနကတာဝန်ခံငားရန်နာဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနအတွင်းဝင်ဝင်းကျော်အောင်ကလက်မှတ်ရေးထိုးထားတာတွေ့ရတယ်။ဒီကဆက်သွဲဆောင်ရွက်မဲ့သူကတော့ပြန်ကြားရေးဝန်ကြီးဌာနဒုအတွင်းဝင်မြင့်ကျော်ဖြစ်ပါတယ်လို့ဖော်ပြထားပါတယ်။ DCI ဘက်ကတော့ Justin Peterson နဲ့ Ryan Gray လို့တို့အဓိကဆက်သွဲဆောင်ရွက်မှာဖြစ်ပြီး DCI Group ဟာ Republican Party နဲ့နှိစက်တဲ့အဖွဲ့လို့သိရပါတယ်။ပီတာဆန်ဟာ George W. Bush ရဲ့သမ္မတရွေးကောက်ပွဲမဲဆွေရေးတော့ကဝင်အလုပ်လုပ်ပြီးခဲ့ပြီးသမ္မတ Trump ကသူ့ကို Puerto Rico နိုင်ငံနဲ့ပတ်သက်ပြီး FOMB မှာကိုယ်စားလှယ်ခံခဲ့မှုက Grillo ကတော့ Senator Chuck Hagel ရဲ့ကိုယ်စားလှယ်လုပ်ခဲ့မှုတယ်လို့သိရပါတယ်ရှင်။ဆလဘီပြည်내နိုင်ငံပါရီမြို့မှာ39နှစ်မြောက်ရှေးလင်းလုံအထိတ်မှအကျိုးရှေးလင်းလုံထိတဲ့ပိတ်လှူရှားတဲ့တဲ့ရင်ကိုလည်းတင်ပြပေးကြပါမယ်။ပြည်내နိုင်ငံပါရီမြို့မှာ39နှစ်မြောက်ရှေးလင်းလုံအထိတ်မှအကျိုးရှေးလင်းလုံထိတဲ့ပိတ်လှူရှားခဲ့ကြပါတယ်။ပြည်ထောင်နိုင်ငံပါရီမြို့မှပြည်ပလာသော39နှစ်မြောက်ရှေးလင်းလုံထိမ့်မှတ်ကျိုးရှေးလင်းလုံထီတပိတ်လှူရှားမှုမှတ်တမ်းအားပြန်လည်မျှဝေပေးလိုက်ပါတယ်လို့အဂုလ9ရက်မှာသိပေးဆိုထားပါတယ်။ပြည်ထောင်နိုင်ငံရောက်ပြည်သူများ၏ပါဝင်မှုကိုရန်ကုန်လူထုတပိတ်မှအထူးပင်လေးစားခွင့်ယူပါကြောင်းဆိုပါတယ်။ရှေးလင်းလုံထိမ့်မှတ်ကျိုးရှေးလင်းလုံထီတပိတ်လှူရှားမှုကိုနိုင်ငံတကာရောက်မြန်မာအင်အားစုများမှပါဝင်လျက်ရှိပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ကျပ်သိန်း2000သတ်မှတ်ထားတဲ့အောင်မွေးရဖို့ drone စစ်ချီစုကမ်ပိန်းစတင်တဲ့သတင်းဖြစ်ပါတယ်။စက်သိန်း2000သတ်မှတ်ထားတဲ့အောင်မွေးရဖို့ drone စစ်ချီစုကမ်ပိန်းစတင်နေပြီဖြစ်ကြောင်းသိရပါတယ်။ပိုးမျိုးသားကာကွယ်ရေးတပ်ဖွဲ့ခန်းက PNDF KK ကနေမှဒေါ်လာရင်းမှာစိန်ခေါ်မှုတရက်ဖြစ်တဲ့ဤပညာဒေါ်လာရင်းတရက်မှာမဟာမိတ်ဖွဲ့စည်းဖြစ်တဲ့ Federal Wings နဲ့တကွာပူးရဲလှုပ်ဆောင်ပြီး drone တပ်ဖွဲ့တစ်ခုပေါ်ဆောင်မှုရှိပါတယ်။ပေါ်ဆောင်မဲ့ရှေ့လုံငန်းစဉ်မှာဆိုရင်တိုက်ခိုက်ရေး drone များရရှိရေးအတွက်အောင်မွေးရဖို့ drone စစ်ချီစုကမ်ပိန်းအလုံးဆောင်မှမည်ဖြစ်ကြောင်းပြည်ရင်းရှိပြည်သူလူထုများနဲ့တကွနိုင်ငံတကာရောက်ပြည်သူလူထုတရက်လုံးကနေမှာဒေါ်လာအောင်မြင်ဖို့အကျိုးကိုကြည့်ပြီးပါဝင်ပူးပေါင်းပေးဖို့တိုက်တွန်းအပ်ပါတယ်လို့ဖော်ပြပါတယ်။အောင်မွေးရဖို့ drone စစ်ချီစုကမ်ပိန်းမှာမျှော်မှန်းသတ်မှတ်ပမာဏအနေနဲ့စက်သိန်း2000သတ်မှတ်ထားပြီးအော်ဂူလာ၄ရက်နေ့ကနေနိုဝင်ဘာလ၄ရက်နေ့အထိအချိန်ကာလအနေနဲ့3လသတ်မှတ်ထားပါတယ်။အခုလက်ရှိဆီယနာရှင်ဖြုတ်ချတဲ့အရေးဟာဒီနေ့ခေတ်မှာပြီးဆုံးမှုလို့တဲ့အတွက်ကြောင့်မို့ပြည်သူလူထုနဲ့တကွဒေါ်လာအမှုပညာရှင်များလည်းကမ်ပိန်းမှာပါဝင်ပူးပေါင်းကူညီပေးဖို့တိုက်တွန်းအပ်ပါတယ်လို့ဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ပါကီနဲ့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနေ့ပြန်ဩဂုတ်လ၈ရက်နေ့တော်မူလေးဝသခန့်မှန်းချက်တီကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်ဘက်တုံးလေးဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတဲ့မြဝကျုံမော်ဒေသတွေနဲ့မုံတမခွေတို့ဘက်မှာအနောက်တောင်ဘက်ကနေလေဟာတနအီကိုမိုင်20ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။တနင်္သာရီကမ်းရိုးတဲ့ဘက်မှာလေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရာရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမှုထိချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမူကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ကြီးကဗျာအစီအစဉ်မှာ KOZ ရေးသားပြီးရန်နိုင်မှခန်းစားရွတ်ဖတ်ထားတဲ့မီလျံကြားကလွင့်နေတဲ့လူငယ်အလန်းလို့အမည်ရတဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မီလျံကြားကလွင့်နေတဲ့လူငယ်အလန်း ဘင်းလဲစားတွေဂိမ်းထဲမှာပုတ်တိုးသွားပြီနှလုံးသားတွေတက်တက်ပြစ်သွဲခံလိုက်ရတဲ့နောက်အိမ်မက်ကအိပ်ပြီးရှာမရတော့ဘူးဘယ်မလဲပန်းတွေရေလိုင်းငိမ့်အာယုံတွေနေလိုတောက်ပနေတဲ့ပင်လဲတွေအဲ့ဒီအစားပြန့်ကျဲနေတဲ့အနာဂတ်တွေမျောလင့်ချက်သွေးစသွေးနာတွေဒဏ်ရာဘလဝနဲ့ကျဲတွေရွေးချယ်စရာမရှိဘူးခေကိုပြန်ထန်းနေရစေပခုံးသားတွေအဖို့လွတ်လပ်ခွင့်ကိုကားစဉ်တင်ခံရမှုကအေးရွှမ်းဥကောင်းတွေမာကျောစေတာပဲဒေါ်လန်ကြီးဟာအတိတ်နဲ့အနာဂတ်တို့ရဲ့တိုက်ပွဲလို့ဖီဒယ်ကပြောခဲ့ဘူးလေဒါဟာတိုက်ပွဲဆိုရင်လွင့်နေတဲ့အလံဟာငါတို့ရဲ့အနာဂတ်ပဲကီဦးစီ
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရင်ဤအောင်မြင်ခြင်းအလှကပါအပိုင်း181ကိုဖလော်ရာဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတပတ်မျိုးသမီးကဏ္ဍမှာတိတ်ကိုလည်းမမေ့ပါနဲ့ပုံရိပ်တိုင်းနဲ့လှကြပါဆွေးဆူတဲ့ခေါင်းစဉ်လေးအောင်မှာကျမရဲ့အမျိုးသမီးကဏ္ဍလေးကိုမျှဝေပေးချင်ပါတယ်ဆရာမကြီးမြို့သမီးကန္နာလေးမှာပါဝင်ပေးပါလားဆိုသည့်ဖိတ်ခေါ်မှုနဲ့ကျမရဲ့ဘဝကိုရေဒီယိုကန္နာလေးမှာအပြည့်ဝရခဲ့ပါတယ်2022ခုနှစ်3လပိုင်းကစတင်ခဲ့တဲ့ကျမရဲ့ရေဒီယိုကန္နာခီးဟာကျမအတွက်တော့ဒုတိယမှတ်တမ်းတစ်ခုပါအမျိုးသမီးတို့ကိုကိုစားပြုနိုင်မှုဆိုသည့်ထက်ဒေါ်လန်ရေးကာလပထမဆုံးမိမိဘဝနေထိုင်မှုကစလို့အတွေးအမြင်အတိတ်တွေအစုံချပြနိုင်ခွင့်ရလို့လဲကျေးဇူးတင်ရပါတယ်။နောက်ဆက်တွဲအနေနဲ့ပြည်သူများရဲ့ဘဝများစွာထဲမှာကျမဝင်းကျင်းမှရှိနေကြတဲ့မျိုးသမီးများ၊ကျောင်းသားလူငယ်များနဲ့တက်ကြီးရွယ်ဝများရဲ့နိုင်ငံရေးအမြင်ကိုပါမကျန်းကျမအနေနဲ့ပြည်သူချင်းချင်းသိရှိနိုင်ဖို့မျှဝေပေးခဲ့ပါတယ်။စီရေးတည်တင်းကတော့ကျမကျွမ်းကျင်သည့်နယ်ပယ်မဟုတ်သလိုကျမဘဝနဲ့ထိစပ်မှုမရှိတာကြောင့်လဲရဲဘော်မျိုးသမီးများရဲ့ခံစားချက်လက်ရှိနေထောင်ကိုကျမမသိနိုင်ခဲ့ပါဘူး။တနည်းကတော့တိုက်ပွဲပြီးဖြစ်နေတဲ့မထိုးကြီးဘက်ကတငယ်ချင်းတယောက်နဲ့ဆက်သွယ်ရတယ်။တငယ်ချင်းကစူဆောင်းကောင်းတော့ယနေ့အချိန်ထိစာဝန်နေရေးကိုရှိတာလေးထူခွဲရောင်းချပြီးနေထိုင်နေသူပါ။သူလုံလုံရကောင်းလားဆိုတာမျိုးလေးကိုလည်းတိုင်ပင်လာပါတယ်။ဝန်ထမ်းလုံးသက်25နှစ်ယနေ့အချိန်9နှစ်နဲ့ပေါင်းတော့30ဝန်းကျင်အပြင်လောကနဲ့ကောင်းဝေးနေသူတယောက်တည်းတဲ့တွေ့ဘဝမှာအပြောလွယ်ပေမဲ့တကယ်မှာတော့ခက်ခဲလာပါတယ်။အဝင်ဝင်ကြဖြစ်ဖို့ဆိုတာကလည်းအသက်ရွယ်လိုက်ကြိုးစားရမယ့်အခြေအနေပါ။ဒီမှာဘဝမှာဘလို့ပဲအခက်ခဲနဲ့ကြုံနေပါစေ။မျိုးသမီးတယောက်ရဲ့ရင်ထဲကတောက်ွဲခေါ်တန်တွေကစိတ်သုံးမသွားဘူးဆိုတာလေးကိုကြည်သူအယောက်တိုင်းသိစေချင်တာပါပဲ။ဒီနေ့အချိန်စီဒီအမ်များစုဟာဆိုလို့ရှိရင်ဘဝအတွက်လည်းတိုက်ပွဲဝင်နေကြသလိုစိတ်တရရမှာလဲကြံကြံခိုင်နိုင်ဖို့မိမိတို့ယက်တီချက်အပေါ်မှာယုံကြည်မှုဖြင့်စိတ်ကိုအစာကျွေးရပါတယ်။ကျမရဲ့ရေဒီယိုကန္နာလေးဆိုတာများပြည်သူများထဲကပြည်သူတဦးတယောက်ချင်းစီမှာရှိနေတဲ့အရေးအချင်းနဲ့တန်ဖိုးတွေကိုအတူယူနိုင်ဖို့လေးစားတတ်ဖို့ဆိုသည့်အချက်ကိုညှဝေးခြင်းဖြစ်သလိုနိုင်ငံရေးနဲ့စနစ်နဲ့ခင်မကောင်းချိန်မှာလူတိုင်းမှာရှိနေတဲ့ဒုက္ခဆင်းရဲဆိုသည့်ဆင်းရဲချမ်းသာပညာတက်ပညာမတက်ဆိုပြီးခွဲခြားထားတာမရှိပါဘူးအားလုံးပါတန်းတူညီမျှခံစားနေရသည့်လူနေမှုစနစ်ကြီးမှာရှောက်လန်းနေရတာပါဒီအတွက်ကျမတို့တတွေမှာရှိနေကြတဲ့ငွေကြေးပညာကိုအသုံးချလို့မရပါဘူးစိတ်တက်ဆိုသည့်ခွန်အားတတ္တိကိုသာမိမိရဲ့ယတနာအဖြစ်အားစေတဲ့ဖွဲစားသုံးကြပါလိမ့်မယ်ဒီလိုနဲ့ကျမရဲ့မျိုးသမီးကဏ္ဍရေဒီယိုတက်တန်းဒီလဲရေမာလာလာမာနှစ်တိုင်းခဲ့ပါပြီကျမရှောင်းလန်းခဲ့ရတဲ့ခီးကလည်းတန်းတန်းရောက်ဖို့နီးလာခဲ့ပါပြီဒီနေရာမှာရက်နေသူအတွက်တော့မူပြောဂျူပြောနဲ့ဝမ်းချနေသူတွေလည်းရှိပါလိမ့်မယ်ရွေချက်တူရင်တော့ရက်နေသူထက်ရှောင်းနေသူကပင်ပန်းပါတယ်အရှောက်ဖက်ရက်နေသူတွေအဖို့တော့ပန်းနိုင်လည်းရှိမှာမဟုတ်ပါဘူး အတိတ်ကအတိတ်ကပဲမိမိပုံရိပ်ကလည်းအရေးတစ်ခုပါပဲလှပတဲ့အရေးတစ်ခုအောက်ကိုအားလုံးပြုံးပျော်ဖို့ဆိုရက်မနေပါနဲ့မိမိတို့ပါဝင်နိုင်သည့်ဘက်ကနေဝင်တွန်းကြည့်ကြပါအတန်လဲမတိတ်အလံလဲမလဲနိုင်ဘူးဆိုတာလေးကိုရေဒီယိုကနာလေးအတွက်အမှတ်တရမျှဝေရင်ကျမရဲ့ဆောင်းပုံလေးဖြစ်တဲ့တော်လှန်အားမှန်ကြည်သူအတန်လေလိုက်မှနာစင်ဤသူအိုင်ဆိုသည့်အတိုင်တော်လန်ရင်ဤအောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကဏ္ဍလေးမှတိုက်တွန်းလို့ဆိုလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုရှေ့ဘိုးကရင်ဘာသာဖြင့်နှွေဦးတာတာမှတင်ဆက်ပေးထားပါတယ်ခင်ဗျာ
အော်ချောလာဆိုင်ဗီဒီယိုအန်ယူဂျီကိုလည်းနှွေထောင်ဖန်စကက်ကေထောင်အကန်ကျုံတော့မလော်ထောင်ဖိလှုပ်ချခိုင်းတော့စီလို့ယဲနှွေဦးတာတာလို့ချက်ပလန်နိုင်လဲနော်တိုင်းမြမခောင်းချင်ပတော်ဖီလောင်ဝေးချစ်ခွေပြောင်းထောင်းပါပလုတ်တူလူလာခောက်ခိုင်ချူမင်္ဂလာပုတ်ဦး KNU တက်ဖက်အတွေ့တွေ့အတွေ့ရင်မှုနေလီထောင်းအောင်အောင်ဖီဝိဒါချက်ပလန်အော်ဂုလာတန်တောင်းခါတိုင်းမြမခောင်းချင်မေချာလုကနာမေပါတောက်တိုင်ပါအနိုင်ဟုချီတော်ရတိမ်ပေါ်ဦးစိတ်တော်ရဖြာဦးပတော်ဖီလောင်ဝေးချစ်ခွေပြောင်းထောင်းပါပလုတ်တူလူလာခောက်ခိုင်ချူမင်္ဂလာပုတ်ဦး KNU ကရင်အမျိုးသားအစီအယုတ်တက်ဖက်အတွေ့ရင်မှုနေပတူစောလာထွန်လီထောင်းအောင်အောင်ဖီဝိဒါနော် KNU ပုတ်ဟုထောက်ထောင်းဝိဒါချက်ပလန်တော်စီလောတိုင်းမြမကောင်းချမ်းမေချောင်းတို့ကနောက်ဦးမေပါအနိုင်ဟုဦးအော်ဝေးချီတော်ရတိမ်ပေါ်ဦးစိတ်တော်ရဖြာဟာစာတောင်ကပန်တနာကေတာဝါဖုတ်ချိုင်မုကလော်ဒီအောင်းလက်ပြုံအလောင်းပွန်ရချမကလုတ်ပူစာအနိုင်လောင်တာလောင်တာကမလို့ဒုတ်ဂီတာရှာတဲ့ပကုတ်ထောင်းဝေးအောင်းတန်လောင်ဘုတ်ချမကော်မတီတဲ့နော်ကိုနေဒီလောပတော်ဖီလောင်ဝိဒါယူလည်းနေယူချိုက်ဖို့ထောင်းပါထောင်းဝိဒါချီခွေပြောင်ရနော်လော်ဝိဒါစီလောပလုတ်တူလူလာခောက်ခင်စုမင်္ဂလာဘုတ်ဦးတန်မြမခောင်းချင်ချက်လောင်တာကကအော်ဝေးပလုတ်စုဘူးတလကပောင်ကချိမ့်မိုင်ဒီပလုတ်တိခောင်းအန်ဒွဲပန်ပလုတ်စုဘူးတလဖာရေထောင်းအောင်အောင်ဖီဝိဒါကိုထံပုတ်ဝဲပါထိုင်ချန်ချတလဖာထိုင်တာခွန်ထိုင်ဝိဒါမွေသူပခေါင်းကြီးလောင်ပါချက်ကချက်ရဲ့တလဖာနော်ဒီလကဒီလကဖီလောင်ချစ်တရားနာတိအောင်နောင်ဖီလောင်ဝိဒါချမဖီပုတ်တူလူချလာတမတဲ့တိုက်ကူကြတဲ့နော်ဒီအောင်တုံးချော့ပေါ်ဝိဒါချကန်ယူအွန်တလက်ဖုန်ပြပါလားဒေါက်တာရှူပေါ်နောက်စာဆုံးခန့်ကဲပါလားနော်ဆွတ်တွင်ညတရားမာနီဝိဒါနော်ဒီရပါစီလို့ချက်ပလန်အနိုင်နေအန်နီဝချီတူဝန်ချီဦးချော်နီဖိချုပ်ထားချက်လောင်နာပတ်ဦးဓာခုံလော်ထိုင်ဝိဒါချကန်ဒီဇေဘူးချက်တိကေရအကူကန်ချက်ပလန်အန်နီဝချီအစိုးရအလုတ်သမားဝန်ကြီးဌာနဒီတည်ထဲရေးတီလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနနိုင်ငံလကဝန်သူဦးချော်နီနော်ထိတ်ချုပ်ထားဆက်လောင်တာပတ်ဦးလီထုံဝိဒါကိုဒါကုံလော်ထိုင်ဝိဒီစုဘူးချက်တိကေရအကူကလန်ဒီလူထုသပိုက်အကူကလန်နော် PVTV ကိုတောင်းနေလောင်ထားဝိဒါနော်စီလို့ဦးကျော်နေနော်ဒါကုံလော်ထိုင်ဝိဒီစုဘူးချက်တိကေရအကူကလန်ယူအန်ယူချင်းနော်ကောင်ပကောအဆွေရကောအကန့်ပြမကြီးထောင်းစုဘူးအကန့်ပြန်ဒီပုံမှန်ချမပြမအော်ထောင်းလေးနိုင်ဟုန်တိကောင်းတယ်နော်ဒီချမနိုင်ပြမနီထောင်းဒီချက်တိကေရပြမဖွန့်ကအကောင်ပကောက်ကိုင်းပြမဝိဒါချမလဖာလော်ထိုင်ဝိဒါချခိုင်ဟုအကုတ်လဲကိုကျွန်းတယ်လို့စကားချက်ကဩဝိဒါနော်တိစကားချက်ကလဖာယူမဘာဖြစ်ရှင်ဝိဒါမမနော်လော်ဝိဒါနော်စီလို့နိုင်ငံလကဝန်သူနော်ချက်လောင်တာဦးဓာကုံဝိဒီကမလကကမလုံတဲ့နော်အနေဝိကြီးအပေါကူချင်းနေအောင်တော့ပိုင်ဩပါလာတိအစူရလခနော်တိအောင်းတိုင်ချမတိတိချင်ချပြမောသူကျမင်္ဂလာဩဝိဒါနော်လော်ဝိဒါချခိုင်လကမကျုံးမနိုင်ချက်တော့ကုန်လေချက်ပြင်းနေမှုတဲ့နော်တိကမလုံတဲ့ဩချုံးတာဩဝိဒါလာနော်စတိကေရလကဲဦးကမ္လကပေါကူချက်ပိနေတဲ့အောင်းတန်လောင်ချမအမားတဲ့နော်တိခန့်ရိုင်းမနေဝိဒါလမွေတီးရလောဝိဒါကမ္လနော်လောဝိဒါစီလောချုံနာကလုအနေယူချီဗီဒီယိုစတောက်ကဲတပ်ဖို့ဝင်မှာကမ္လတဲ့ကူပါဒီချက်ခုချက်ပါဒီမှာလောဆိုင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.8 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာကထုတ်လင့်ပ
ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ဘုံအောင်ရမည်